စစ်ကောင်စီကလုပ်မဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မျှတာပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတည်းရဖြစ်မလာနိုင်သလိုပြည်သူတွေလက်ရှိကြုံတွေ့နေရတဲ့ကြေညာတွေကိုလည်းမဖြေရှင်းနိုင်တဲ့အပြင်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကသာပိုများလာနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်။ကုလသမဂ္ဂဌာနချုပ်ကလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA တို့ရဲ့2024ခုနှစ်အတွက်ဒုတိယအကြိမ်ပုံမှန်အစည်းအဝေးမှာတမ်းမကြီးကအခုလိုပြောဆိုခဲ့တာပါ။အာဏာသိမ်းခြင်းကစပြီးအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့စစ်ကောင်စီဟာမြန်မာပြည်သူတွေနဲ့နိုင်ငံတကာအသိုက်အဝန်းရဲ့တောင်းဆိုချက်တွေကိုပြောင်ပြောင်တင်းတင်းမျက်ကွယ်ပြုခဲ့ရင်သာမကအပြည်ပြည်ဆိုင်ရာဥပဒေနိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့လူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်ကာမစင်မကျင်တိုက်ခိုက်မှုတွေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေသာလုပ်ခဲ့တယ်လို့ပန်မကြီးကပြောပါရယ်စစ်ကောင်စီကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတိုက်ပွဲတွေပြည်သူ့ကာကွယ်အဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာပဲလာမယ့်2025ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ရှင်။